တရုတ်နိုင်ငံကဘူတာနိုင်ငံနဲ့ဆက်မှာကြေးရွာစစ်တွေတိစောက်တာနဲ့ရွှေပြောင်းနေထိုင်မှုအခြေတွေကြီးလှုပ်လာနေတာကြောင့်နိုင်ငံပိုင်ဆိုင်မှုအငြင်းပွားတဲ့ကိစ္စတွေဖြစ်ပေါ်နေပါတယ်။ဘူတာနိုင်ငံဟာတရုတ်နဲ့အိန္ဒိယနိုင်ငံကြားမှာရှိနေတဲ့နိုင်ငံငယ်လေးဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်နယ်စပ်မှာလိုပဲဘူတာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ကီလိုမီတာ489ကီလိုရှည်လျားတဲ့ဒေသတစ်လျှောက်မှာတရုတ်ဘက်ကရွှေပြောင်းနေထိုင်မှုအခြေတွေပြုလုပ်လာနေတာပါ။အိန္ဒိယနဲ့နိုင်ငံအငြင်းပွားမှုတွေဖြစ်လာခဲ့ရင်ဒါဟာမဟာဗျူဟာရေးပါတဲ့ဒီဒေသမှာအသာစီးရတဲ့ဟောအတွက်တရုတ်ဘက်ကကြိုတင်စီစဉ်နေတာလို့သုတေကြီးကတုံ့တက်ကြပါလေ။ဘူတာနယ်စပ်ကဆောက်လုပ်ရေးလုပ်ငန်းတွေကို2020ခုနှစ်ဒုတိယနှစ်ဝက်ပိုင်းမှာစတင်ခဲ့တာဖြစ်ပြီး2021ခုနှစ်အတွင်းမှာအရှိန်မြင့်ဆောင်ရွက်တာကိုတွေ့ခဲ့ရကြောင်းအဆောက်အဦတွေဟာတောင်ပေါ်တစ်သားအိမ်ပုံစံမျိုးတပုံစံနဲ့စောက်ထားတာဖြစ်ကြောင်းအစ္စရေးခြေဆိုင်မြေပြင်ကျောင်းလမ်းမှုအခြေအနေတွေကိုသုတေနာပြုနေတဲ့အဖွဲ့ကဒမ်မီယန်ဆိုင်မောင်းကပြောကြပါလေ။တရုတ်ကအခုအိမ်တွေစောက်နေတဲ့နေရာဟာတော်တော်ထူထပ်တဲ့ကြမ်းတမ်းတဲ့ခြေရေကရှိတဲ့နေရာတွေဖြစ်ကြောင်းနဲ့အဲ့ဒီနေရာဘူတာနိုင်ငံကပိုင်ဆိုင်တဲ့ဒေသတွေမှာဖြစ်ကြောင်းဒါပေမဲ့လူနေတဲ့ဒေသမဟုတ်ကြောင်းသတင်းစမုံးကပြောကြားသွားပါတယ်။